ီမနိုင်ငံမှာလူခွင့်ရေးချိုးဖောက်နေတာတွေနဲ့ပတ်သက်ပြီးမြမစစ်ဆိုးရမှာလုံးဝတာဝန်ရှိကြောင်းကိုပြည်ထိုင်နိုင်ငံအနေနဲ့ဒီကိမကပို့ပြီးဖိအားပေးဖို့လိုတယ်လို့လူခွင့်ရေးအစည်းအဝေးတစ်ဆောင်ကတောင်းဆိုလိုက်ပါတယ်။လူခွင့်ရေးအဖွဲ့6ဖွဲ့ပူးပေါင်းထားတဲ့ညွန့်ပေါင်းအဖွဲ့ကနေမြမနိုင်ငံရဲ့လူခွင့်ရေးနဲ့ပတ်သက်တဲ့အစည်းအဝေးတစ်ဆောင်ကိုဒီကနေ့ထုတ်ပြန်ခဲ့ရမှာပြည်ထရှာအစိုးရရဲ့ထုတ်ပြန်တဲ့လူခွင့်ရေးအစည်းအဝေးခံစားနဲ့လဲတိုက်ဆိုင်နေပါတယ်။ EU ဥရောပတမန်ကကမြန်မာအစ်စိုးရအပေါ်ပြင်းထန်တဲ့အရေးယူမှုတွေပြုလုပ်နေတဲ့အချိန်မှာပြည်ထောင်နိုင်ငံကဥဆောင်ဖိအားပေးနေပေမဲ့လို့လဲမြန်မာနိုင်ငံအတွင်းလူခွင့်ရေးချိုးဖောက်မှုအဆင့်တန်းလွန်လွန်ကဲကဲဖြစ်နေတာကိုဥစားပေးကင်တွယ်ခြင်းမရှိသေးဘူးလို့အဲ့ဒီအစည်းအဝေးခံစားကဝေဖန်ထောက်ပြထားပါတယ်။မြန်မာနိုင်ငံမှာပြည်ထောင်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုဟာဒုတိယအများဆုံးအဆင့်မှာရှိနေကြောင်းစစ်စိုးရအပေါ်ဗန္ဒာငွေကြေးထောက်ပံ့နေတာတွေကိုရက်တန်းကရက်ပိုင်းရနဲ့တခြားနိုင်ငံတွေကိုလည်းစစ်စိုးရနဲ့အပေါ်ပံ့ပိုးနေတာတွေကိုရက်တန့်ပေးဖို့စီယုံပါရန်ဖော်ပြထားပါတယ်